နိုင်ငံတော်အထက်မြန်မာပို့ကိုထောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြေဆုံစီမံကိန်းကိစ္စအပါအဝင်မြန်မာလူထုရဲ့သဘောထားတွေကိုထင်ရှားမဲ့ကိစ္စတွေကိုအဓိကဆွေးနွေးသွားဖို့ရှိတာမို့ထူးခြားတဲ့ခီးစဉ်တစ်ခုဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။
ဒေါ်ဆန်းစုကြည်အနေနဲ့2019ခုနှစ်အောက်တိုဘာလ20ရက်တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေတာပါ။ဒီသတင်းကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။ဟုတ်ကဲ့။တရုတ်အစိုးရရဲ့ဖိတ်ကြားချက်အရ၊နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ဩဂတ်လ19ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကို၄ရက်သာခီးစဉ်သွားရောက်မှာဖြစ်ပါတယ်။ ဒါဟာဒေါ်ဆန်းစုကြည်ရဲ့ဒုတိယကြိမ်တရုတ်နိုင်ငံချက်ကြီးခီးစဉ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်ပြီးခဲ့တဲ့နှစ်ဇွန်လက NLD ပါတီရဲ့ဥက္ကဋ္ဌအနေနဲ့ပထမဆုံးကျင်းတွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာ2015ရွေးကောက်ပွဲကနေပြည်သူတရလုံးရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်အနေနဲ့တွားရောက်မဲ့ချက်ကြီးခီးစဉ်ဖြစ်ပြီးမြေဆုံစီမံကိန်းကိစ္စအပါအဝင်ပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုထင်ရှားနိုင်မဲ့အကြောင်းအရာတွေကိုဆွေးနွေးတွားဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အမြင့်တမ်းအတွင်းဝင်ဦးအောင်
ပြီးတော့နိုင်ငံတော်ပြည်သူတွေအားလုံးကိုကိုးစားပြုတယ်အစိုးရရဲ့ကိုးစားတရားပြုတော့တွားရောက်တဲ့အတွက်ကြောင့်ဒီခီးစဉ်ဆိုလို့ရှိရင်ပြည်သူတွေရဲ့စံတာတွေကိုဖောက်ထုတ်နိုင်တဲ့ကျွန်တော်တို့ရဲ့ထင်ခါနိုင်တဲ့တိကျတွေကိုပြည်သူတမန်နိုင်ငံခေါင်းဆောင်တွေကိုကျွန်တော်တို့ခေါင်းဆောင်ကနေပြောကြားဖို့ရှိပါမယ်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီခီးစဉ်ဟာစုရတဲ့ခီးစဉ်လို့ကျွန်
ဆွေးနွေးလာတဲ့ခါကျရင်ကျွန်တော်တို့ရဲ့ရည်ရည်ချက်ကိုလည်းတရုတ်ဘက်ကိုကြိုးစားဖို့ရှိပါတယ်ကျွန်တော်တို့ရဲ့ရည်ရည်ချက်ကတော့ပြည်သူရဲ့စံတာကိုကျွန်တော်တို့အလေးထားပါတယ်ဆိုတဲ့ရည်ရည်ချက်ပါနှစ်သက်ရာစုပင်လုံးကြီးလာခဲ့မတိုင်ခင်တွားရောက်မဲ့ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံကြီးစီမှာတရုတ်အစိုးရဘက်ကတိုင်းနာရီနဲ့ပတ်သက်တဲ့ညီညွတ်ရေးတည်ဆောက်ရေးကိစ္စ ဒီလုပ်ငန်းစဉ်အတွက်အမေရိကန်ဒေါ်လာ3,000,000,000ကုနီမဲလို့တရုတ်ရဲ့အာရှအရေးအချူကိုယ်စားလှယ်ကဇူလိုင်လကုန်ပိုင်းလောက်ကပြောဆိုထားတာလည်းရှိပါတယ်။ဂျွန်ဆန်စုကြည်ရဲ့မကြခင်တရုတ်နိုင်ငံခီးစဉ်မှာမြန်မာနဲ့တရုတ်နိုင်ငံကြားနိုင်ငံရေးအရာရောစီးပွားရေးအရာပါတန်းတူညီတူရှိတဲ့ဆက်ဆံရေးတစ်ခုတည်ဆောက်နိုင်ဖို့မျှော်လင့်ပြီးတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းမှာယင်းနှီးမြ
လေးနှစ်နိုင်ငံဆက်ဆံရေးအပိုင်းမှာအဲနိုင်ငံရေးရပို့ပြီးတော့ဒန်းတူရီတူရှိတဲ့ပုံစံမျိုးကိုဒီခီးစင်မှာပေါ်ပြနိုင်မယ်လို့မြင်တယ်နောက်တစ်ဖက်ကစီးပွားရေးပိုင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိပြည်သူလူထုချားမှာအငင်းပွားနေတဲ့ဒီမစ်ဆုံလက်ပတော်အကြောက်ဖြူကူမင်းစီမံကိန်းအနေနဲ့ပတ်သက်ပြီးတော့အဖြေထုတ်နိုင်မယ့်လမ်းစာတစ်ခုကိုရလာနိုင်လိမ့်မယ်လို့မြင်တယ်အဲနောက်တစ်ဖက်ကလေပဲဒေါ်ဆန်းစုကြည်ရဲ့ခီးစင်ဟာစက်တင်ဘာလအမေရိကန်ပြည်ထောင်စုခီးစင်မတိုင်ခင်မှာတွားတဲ့ခီးစင်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ data အတွင်းမှာတရုတ်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးအတွက်လည်းပဲအရေးကြီးတဲ့ခီးစင်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဩဂတ်လ18ရက်နေ့မှာစတင်မဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစင်မှာတရုတ်သမ္မတရှီကျင်ပင်အပါအဝင်တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်။